Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်အောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ21ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးချိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူပြောပြပေးမှာပါရုရှားနဲ့တန်တမာရေးပြောဆိုမှုတွေစတင်မှုအတွက်အသင့်ဖြစ်နေပြီလို့အမေရိကန်ကပြောကြားလိုက်ပါတယ်ကင်းပြည်နယ်တဲကနေထိုင်းဘက်ထွက်ပြေးခိုလုံနဲ့မြန်မာနိုင်ငံသားတွေကိုကူညီခွင့်ပြုဖို့ UNHCR ကထိုင်းဆိုအကူပန်ကြားလိုက်ပါတယ်ဖိလစ်ပိုင်မှာတိုက်ခတ်တဲ့တိုက်ပွဲမုံနဲ့ရာကြောင့်တေဆုံးအသူက400နီးပါးရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရချင်
။ကောင်းပါပြီရှင်။ဓာတ်ပုံသတင်းတော့တဦးကိုတင်းင်းကနေနဲ့မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်မိသားစုနဲ့အဆက်အသွယ်ပြတ်နေပါတယ
်။ဒီလူတဲ့ဓာတ်ပုံသတင်းတော့ကိုစော်တွင်းထွန်းနေ။ရောင်းစီပိုင်းတက္ကသိုလ်ကျောင်းမှာတမကအုပ်နာပေါ်မှာလင်းလင်းဟုတ်ဟိုတာရဝတ်တင်နဲ့တနထောက်ဖမ်းဆီးသွားရဲဆိုတဲ့တင်းကျွန်တော်ညနေမှာမှာရပါမယ်။
ကြကြင်မနာစင်ချရအောင်ပါရှင်။ချင်းပြည်နယ်မင်းတပ်မှာတိုက်ပွဲတွေဖြစ်နေသလိုစကိုင်းတိုင်းကဏီမှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေဘေးလွတ်ရာရှောင်နေရတဲ့အကြောင်းဖားကံမှာမြေစာပုံပြိုချမှုကြောင့်ပျောက်ဆုံးနေသူတွေကိုရှာဖွေနေရတဲ့နောက်ဆုံးရအခြေအနေသတင်းဆောင်မတွေကိုဒီမနေ့ခင်းမှာနာစင်ချရပါမယ်။ပတ်စင်ခဏတွေကျင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတို့ကိုနာစင်ချရပါမယ်။အခုရင်ဆုံးတော့ထိတ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးပါအောင်ရှင်။
လမ်းကြောင်းမျိုးစုံကနေရုရှားနဲ့တန်တမာရေးပြောဆိုမှုတွေကိုစတင်ဖို့အမေရိကန်ဘက်ကနေအသက်ဖြစ်နေပြီဖြစ်ပေမဲ့အနောက်နိုင်ငံတွေဘက်ကဆိုးရိမ်နေတဲ့ယူကရိန်းနယ်စပ်တစ်ချက်ရုရှားရဲ့ဆင့်အားဖြစ်တင်းနေတာနဲ့ပတ်သက်ပြီးရုရှားဘက်ကဖြေရှင်းရမှာလို့သမရအင်ယူကတနင်္လာနေ့မှာပြောကြားလိုက်ပါတယ်အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျိတ်ဆလိုဗန်ဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နိုင်ငံခြားမူဝါဒရေးရဲ့အကြံပေးယူရီအူရှာကော့ဖ်နဲ့ဆက်သွယ်ပြောကြားရမှာအမေရိကန်ဘက်ကနေရုရှားဆွေးနွေးတဲ့ဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ NATO ရုရှားကောင်စီနဲ့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေကနေတဆင့်လဲဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ပြောခဲ့ကြောင်းသမ္မတအင်မျိုးကပြောပါတယ်။ဘယ်ဆွေးနွေးမှုမှမဆိုရုရှားရဲ့လှုပ်ဆောင်မှုတွေအတွက်အနောက်နိုင်ငံတွေကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးဖြေရှင်းဖို့နဲ့အပြန်အလှန်အပေးအယူလုပ်ရတဲ့သဘောမျိုးပေါ်မှာအခြေခံဆွေးနွေးမယ်လို့ဂျိတ်ဆလိုဗန်ကယူရီအူရှာကော့ဖ်ကိုပြောကြားခဲ့ကြောင်းလည်းသမ္မတအင်မျိုးကပြောပါတယ်။တကယ်လို့ရုရှားကယူကရိန်းကိုဝင်တိုက်ရင်အမေရိကန်ကပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေလုပ်မယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ် online ဆွေးနွေးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတပူတင်ကိုသတိပေးခဲ့တာဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းနယ်စပ်တစ်ချက်ရုရှားကတောင်းနေချီတဲ့တပ်တွေချထားတာဖြစ်ပေမဲ့အမေရိကန်အစိုးရကတော့ရုရှားသမ္မတပူတင်ဟာယူကရိန်းကိုဝင်တိုက်မှာမဟုတ်ဘူးလို့ယုံကြည်ကြောင်းအရေးချေပြထားတာပါ။နိုင်ငံအကြံပေးပုဂ္ဂိုလ်နှုတ်ရဲ့ဆွေးနွေးချက်နဲ့ပတ်သက်ပြီးရုရှားဆိုတာကတစုံတရာထုတ်ပြန်မပြောဆိုသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တဲ့ယူကရိန်းရှေ့နဲ့အရှေ့ဥရောပမှာ NATO ကစစ်ရေးမလှုပ်ရှားဖို့အပေါ်ဝင်လုံခြုံရေးဆိုင်ရာအဆုံးပြချက်တွေကိုရုရှားကချပြခဲ့တာပါ။အမေရိကန်သမ္မတကတော့တကယ်လို့ယူကရိန်းကိုရုရှားကျူးကျော်ရင်အမေရိကန်တပ်တွေဆက်လို့မှာမဟုတ်ပေမဲ့ယူကရိန်းကိုတော့လက်နက်တွေပို့ပေးမယ်လို့ပြောကြားခဲ့ပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီလအစောပိုင်းကနှစ်နာရီကြာဗီဒီယိုကတဆင်ဆွေးနွေးခဲ့ကြပြီးချိန်ကစလို့ရုရှားတို့ဟာယူကရိန်းနယ်စပ်စီးရေးတိစောက်မှုကိုဆော့ချတာမရှိသေးဘူးလို့အနောက်အစုလုံခြုံရေးသတင်းရင်းမြစ်တွေကဆိုပါတယ်ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ခဲ့မဲ့ဆိုရင်ဆိုးရွားတဲ့ပင်ဆက်ရမှုတွေရှိလာလိမ့်မယ်လို့သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုသတိပေးခဲ့ပေမဲ့ယနေ့ချီတဲ့ရုရှားတင်ကားတွေဟောဝီဇာအမြောက်ကြီးတွေလူမပါပဲလက်ပတ်ပစ်ခတ်နိုင်တဲ့အမြောက်တွေနဲ့စောင်းနှိုင်းချီတဲ့တပ်ဖွဲ့ဝင်တွေဟာပြန်ဆုတ်သွားခြင်းမရှိသေးပါဘူးသမ္မတနှုတ်ဦးတွေ့ဆုံပြီးနေရာကြာမှာပဲရုရှားတို့ရဲ့စင်ပီတာစဘတ်ကဆယံရရတက်ဆင်ထားတဲ့ချီရင်တပ်ဖွဲ့တစ်ဖွဲ့ဟာယူကရိန်းနယ်စပ်နဲ့မိုင်60အကွာတက်ဆွဲလာနေတယ်လို့ဗြိတိန်အခြေစိုက် Jinx Intelligence ကဖော်ပြပါရယ်။ဒါပေမဲ့အမည်မဖော်တဲ့ American ထောက်လှမ်းရေးအရာရှိကြီးတွေနဲ့ဥရောပလုံခြုံရေးအရာရှိကြီးကတော့ရုရှားကျူးကျော်လာမဲ့အရေးအယံမမြင်ရသေးဘူးလို့ပြောကြပါရယ်။လောင်စာဆီရီပုံမှုစုဆောင်းလာတာခရမ်းမီကြောက်တွေစုပြုံစုလောင်းလာတာတွေစတဲ့စောကြကြတဲ့အရွှေပြောင်းတွေမတွေ့ရသေးဘူးလို့လည်းဆိုပါရယ်။အခုချိန်ထိတက်ဆွဲထားသူရုရှားတပ်ဖွဲ့ဝင်3000လောက်သာရှိနေသေးပြီးတကယ်လို့ယူကရိန်းကိုကျူးကျော်မယ်ဆိုရင်တော့2000နီးပါးတက်ဆွဲလာနိုင်မယ်လို့လည်းသူတို့တွက်ထားကြပါဗျာ
အမေရိကန်ချစ်ဆိုင်မော်ဒါနာဆိတ်ကုမ္ပဏီကသူတို့ရဲ့လက်ရှိထုတ်ထားတဲ့မော်ဒါနာ COVID-19 ကာဝယ်ဆေးတက်ပြတ်အကြိမ်ထိုးထားသူဟာကူးစက်များဗီဇာပြောင်း Omicron Coronavirus ပိုးသစ်ကိုထိတိရရကာဝယ်နိုင်တယ်လို့ကနူးတပ်ခွဲကစမ်းသပ်မှုတွေမှာတွေ့ရကြောင်းတင်းလာနေမှာသတင်းထုတ်ပြန်ပါတယ်။မော်ဒါနာကာဝယ်ဆေးပမာဏထက်ဝက်ကိုတက်ပြတ်အကြိမ်အားဖြင့်ကာဝယ်ဆေးဖြစ်နေထိုးပေးရမှာလူရဲ့ကိုယ်ခံအားဟာ38ဆတိုးလာတာတွေ့ရတယ်လို့ဆေးပမာဏကိုအပြည့်ထိုးပေးရင်တော့ကိုယ်ခံအားကအဆ80တိုးလာတာတွေ့ရတယ်လို့ဖော်ပြပါတယ်။မော်ဒါနာဆေးပစံရအကြီးကဲဒေါက်တာပေါ်ဘော်တန်ကတော့ခြေခြေပြင်းနဲ့လေ့လာမှုမလုပ်ရသေးတဲ့သူတို့ရဲ့ဆန်းစစ်မှုရဒီကာဝယ်ဆေးရထိရောက်မှုရှိပြီးအတော့ကိုစိတ်ချရတယ်လို့လာမယ့်အားလိုက်ရတဲ့ဆောင်းလင်းကာလဆေးထိုးထားသူတွေကိုအကာအကွယ်ပေးနိုင်မယ်လို့ပြောပါတယ်။ဒီလိုရှိကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲတက်ရစ်ကေဘရီယက်ဆစ်ကတော့ဆေးထိုးထားသူတွေလည်းသတိထားဖို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတိပေးလိုက်ပါတယ်
။ There is now consistent evidence that Omicron is spreading significantly faster.
Omicron ပိုးတွေဟာ Delta ပိုးတွေတိတိတသားပိုးများကူးစက်နိုင်တဲ့ဆွဲအထောက်ထားတွေရလာနေတဲ့အတွက်ကာဝယ်ဆေးထိုးထားသူတွေဖြစ်စေ COVID ဖြစ်ပြီးနလန်ထဇသူတွေကိုပါကူးစက်လာနိုင်တဲ့အနေအထားရှိနေတယ်လို့ပြောသွားတာပါ။တောင်အာဖရိကမှာစတင်တွေ့တဲ့ဒီပိုးတွေကူးစက်မှုကအခုကမှကမ္ဘာတစ်လွှတ်နိုင်ငံပေါင်း89နိုင်ငံမှာရှိနေပြီလို့ WHO ကထုတ်ပြန်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာ COVID ကူးစက်မှုပြင်းထန်များပြားလာတဲ့အတွက် COVID ဒုတာတွေအတွက်ဆေးရုံကတင်းတွေကုသရေးလိုအပ်ချက်တွေပုံမူပြင်ဆင်ကြဖို့သမ္မတမူကြီးဦးမြတ်တနင်္လာနေ့မှာပြောကြားလိုက်ပါတယ်။နေ့စဉ်တွေ့မြင်လာတဲ့ကူးစက်မှုကြောင့်ဆေးဘက်ဆိုင်ရာမှာဝန်ပိလာတဲ့အတွက်လူချင်းခက်ခွက်ခွက်နေဖို့စီမင်းတွေကိုလည်းအာဏာပိုင်တွေကပုံမူတင်းကြပ်ချမှတ်လာပါတယ်။မနစ်တစ်နှစ်လုံးကူးစက်လူငါအရေးအတွက်နှစ်ဆလောက်အတွက်ဆေးရုံကတင်းတွေအင်းတွင်ကုသရေးအစီအစဉ်တွေလှူထားခဲ့ပေမဲ့ဒါတွေနဲ့အခုခါမှမလုံလောက်တော့ဘူးလို့သမ္မတရဲ့ပြောခွင့်ရတူကဆိုပါတယ်။ပြည်ကရက်စနစ်တင်းတင်းတင်းတင်းကဆိုရင်ဆိုးမျိုးတော်မှာဆေးရုံကတင်ပေါင်းအားလုံးရဲ့88ရာခိုင်နှုန်းဟာကိုဗစ်လူနာတွေနဲ့ပြည့်နှက်သွားခဲ့ပြီးတော့တနင်္ဂနွေလမှာဆိုရင်89ရာခိုင်နှုန်းပြည့်နှက်သွားခဲ့တယ်လို့လည်းသိရပါတယ်။သမ္မတမွန်ကြီးအင်္ဂါတော့ပြည်သူဆေးရုံတွေအထူးသဖြင့်ကူးစက်မှုပြင်းထန်တဲ့ဆိုးမျိုးတော်တစ်ပါးကဆေးရုံတွေမှာဝေဒနာပြင်းထန်သူတွေအတွက်လိုအပ်ချက်တွေပုံမထားရှိဖို့နဲ့ပုဂ္ဂလဆေးရုံတွေနဲ့ကျန်းမာရေးလူသားတွေအနေနဲ့လည်းကုသနံစွမ်းပူစီအောင်ချက်ထွင်ထားကြဖို့တိုက်တွန်းပါတယ်။KDAC သတင်းဌာနရဲ့အဆိုအရလောလောဆယ်တနင်္ဂနွေညသကောင်ရံအထိကူးစက်မှု 9,000 ကျော်နဲ့သေဆုံးသူ54ယောက်ရှိခဲ့ပြီးကာယရောဂါစတင်ခြင်းကစလို့ဆိုရင်ကူးစက်သူ 6,000 နီးပါးနဲ့သေဆုံးသူ 9,000 နီးပါးရှိခဲ့တာလည်းဖြစ်ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံနဲ့ဆက်ဒေတာမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ပြင်းပြင်းထန်ထန်ကနေထိုင်းတဲ့ထွက်ပြေးခိုးလုံးနဲ့မြန်မာနိုင်ငံသား3000ကျော်အတွက်အကူအညီပေးအရေးပေါ်သွားရောက်ခွင့်ပြုဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထိုင်းအစိုးရကိုတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ February မှာရတအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းနိုင်ကိုလက်မခံတဲ့ KNU ကင်းလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားထိုင်းမြန်မာနယ်စပ်4ကီကောဒေသမှာမကြာခင်ရက်ပိုင်းတွင်မှာပဲတိုက်ပွဲတွေဆက်တင်ခဲ့တာပါ။တိုက်ပွဲကြောင့်ချက်တပင်းတွေကထိုင်းနိုင်ငံတပ်ပြင်းနေတဲ့ဆစ်ဆောင်မြန်မာဒုက္ခသည်900လောက်နေဆက်မြစ်ကြောင်းဖြတ်ကျော်ထွက်ပြေးလာတယ်လို့တိုက်ပွဲဆက်ဖြစ်နေတာကြောင့်တနင်္လာနေ့အထိဆိုဒုက္ခသည်3,900လောက်ထိတိုးလာနေတယ်လို့ UNHCR ကကြေညာချက်ထုတ်ပြန်ပါတယ်။သူတို့ကိုအတွက်စိုးရင်ကြောင်းနဲ့သူတို့ကိုအများအကူကြီးပေးခွင့်ပြုဖို့ UNHCR ကရော NGO အဖွဲ့တွေကပါထိုင်းအာဏာပိုင်တွေကိုပန်ကြားထားတာပါ။တိုက်ပွဲနဲ့အာဏာပိုင်တွေကတော့နေဆက်မှာတိုက်ပွဲတွေရပ်သွားပုံပေါ်ခဲ့ခြင်းကဆက်ပြီးဒုက္ခသည်ဒါနဲ့ချီပြီးတဖြည်းဖြည်းနေရပြန်နေတဲ့အတွက်ထိုင်းနိုင်ငံပတ်ချံနေရနှစ်နေရမှာဒုက္ခသည်3,500လောက်ပဲကျန်တော့တယ်လို့တနင်္လာနေ့ညနေမှာပြောပါတယ်။ဒါပြန်သူတို့သဘောနဲ့သူတို့နေရပြန်တဲ့မြန်မာဒုက္ခသည်တွေအတွက်တောင်ရင်မြေကမ်းကနေနေရပြန်ဖို့ရောလူသားချင်းစာနာမှုအကူအညီတွေကိုပါပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ခင်မျိုးသမီးစီယုံ KWO ကနော်ကညောဖော့ကတော့တိုက်ပွဲတချို့နေရာတွေမှာဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲပြင်းထန်တဲ့အတွက်ကြောက်လန့်ဆွေးနေကြတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်မဲထော်တလေးပင်မှာတိုက်ပွဲတွေဖြစ်လာတဲ့အတွက်တနင်္လာနေ့မှာပဲနောက်ထပ်ဒေသခံ1,500လောက်ထိုင်းဘက်ထွက်ပြေးကြပါလေစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မက်ထရိုတလေးပင်မှာတင်းနှလာနေကတိုက်ပွဲဖြစ်ပြီးအချိန်နဲ့ထိန်းနိုင်ဖို့အတွက် KNU နဲ့ညှိနှိုင်းနေတယ်လို့ပြောကြားခဲ့ပါတယ
်အီဂျစ်ပြည်နယ်မှာ2017နွေအရွယ်နွေဦးလှုပ်ရှားမှုရထင်ရှားတဲ့ခေါင်းဆောင်တူဦးလည်းဖြစ်တက်ကြွလှုပ်ရှားသူ သူလည်းဖြစ်တဲ့ပုဂ္ဂိုလ်တယောက်ကိုထောင်ဒဏ်၅နှစ်ထပ်မံချမှတ်လိုက်ပါတယ်။ဒါဟာသူ့အနေနဲ့ဒုတိယအကြိမ်ထောင်ချခံရတာဖြစ်ပြီးမမှန်သတင်းဖြန့်ချီမှုဆွဲချက်တွေနဲ့ပြစ်ဒဏ်စီရင်ခံရတာဖြစ်တယ်လို့သူ့ရှင်းနေကပြောရတယ်။အလာအဗ်ဒယ်ဖတာဟာခွင့်ပြုချက်မရဘဲဆန္ဒပြတဲ့အထက်မှပါဝင်မှုရဲအရာရှိသူကိုလက်ရောက်စော်ကားမှုဆိုတဲ့ဆွဆွဲချက်တွေနဲ့2014မှာထောင်ဒဏ်ချခံခဲ့ရပြီး2019မှာပြန်လည်လွတ်မြောက်လာခဲ့တာပါ။အဲ့လိုလွန်မြောက်လာပြီးမကြာခင်မှာပဲမမှန်သတင်းဖြန့်ချီမှုလူမှုကွန်ရက်မီဒီယာအရဲသုံးစားမှုနဲ့2013မှာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ခြင်းခံခဲ့ရတဲ့ Muslim Brotherhood ကိုဝင်ရောက်မှုတွေနဲ့ပြန်လည်အဖမ်းခံခဲ့ရတာဖြစ်ပါတယ်။သူရဲ့ရှင်းနေဟောင်းတူဦးနဲ့လုပ်ဖို့ကင်ဘက်တူဦးတို့ကလည်းသူနဲ့အတူထောင်ဒဏ်ချမှတ်ခံရပါတယ်။နောက်နိုင်ငံအစိုးရအများအပြားကလူခွင့်ရေးအဖွဲ့တွေကတော့ဒီလိုထောင်ဒဏ်ချမှတ်တာကိုပြင်းထန်စွာဝေဖန်နေကြပါတယ်။
ဟေတီမှာအောက်တိုဘာလကပြည်မဆွဲခံခဲ့တဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားတွေပါဝင်တဲ့သာသနာပြုအဖွဲ့ဝင်19ဦးထဲက12ဦးပြန်လွတ်မြောက်လာပါပြီ။ဒီထဲမှာကလေးငယ်တွေပါဝင်တဲ့7ယောက်ဟာပြန်လွတ်လာပြီးညပယ်မှောင်မဲမဲနိုင်ရတော်ကြလမ်းလျှောက်ခဲ့ကြတဲ့အောင်အာယုံတက်ချိန်မှာကုညီမဲ့သူတွေ့ရကြအောင်အိုဟိုင်ယိုပြည်နယ်အခြေစိုက်ခရီးရန်သာသနာပြုအဖွဲ့ကိုတယ်လီဖုန်းဆက်သွယ်ရခဲ့တယ်လို့သတင်းစာရှင်းလင်းပွဲပြုလို့ပြောကြားခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာပြီးခဲ့တဲ့အပတ်ကတိုက်ခတ်သွားတဲ့အင်အားပြင်းတိုက်ဖုန်းမူတိုင်းတံကြောင့်သေဆုံးရသူအရေအတွက်ဟာအခုခါမှာ385ယောက်အထိရှိသွားပြီဖြစ်ပါတယ်။ပျောက်ဆုံးသူဒါဇင်နဲ့ချီပြီးရှိနေတယ်လည်းဖြစ်ပါတယ်။ဒေသအထက်မှာလည်းအစအစာရှာပါမှုနဲ့တောက်ရည်လိုအပ်မှုတွေရှိနေပါတယ်။ဒီတိုက်ဖုန်းရဲကြောင့်ပျောက်ဆုံးသူ56ဦးရှိနေသေးပြီးတိုက်ခိုက်ဒဏ်ရာသူ900ခန့်ရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဆက်အသွယ်ပြတ်တောက်သွားတဲ့မြို့ရွာတွေအများပြားရှိနေသေးတဲ့စေဆုံးသူအရေအတွက်ဟာဒီတဲ့ပုံမှုများပြားလာနိုင်ွယ်ရှိနေပါတယ်။တနအီမိုင်120ကနေ160နှုန်းနဲ့တိုက်ခတ်ခဲ့တဲ့ဒီမုန်တိုင်းတံကိုခံလိုက်ရတဲ့စီဘူးကျွန်းနဲ့ဘိုဟော့ကျွန်းတို့ကိုပြီးခဲ့တဲ့တနင်္လာနေ့နေ့တုန်းကသမ္မတရိုဒရီဂိုဒူတာတေသွားရောက်ခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာနဲ့တောင်တရုတ်ပင်လယ်ရမှာရှိတဲ့ဖိလစ်ပိုင်နိုင်ငံမှာနှစ်စဉ်မုန်တိုင်းအလုံးကြီး20ကျော်လောက်တိုက်ခတ်လဲရှိပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဥကျော်ဆန်းသားတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းတင်ကန်းကျွန်းမြို့နယ်ကမုံဆိုင်တဆိုင်မှာအလွတ်တန်းဓာတ်ပုံသတင်းတောက်အမျိုးသားတအူးနဲ့ကျောင်းသားတက်မကအဖွဲ့ဝင်အမျိုးသမီးတအူးတို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ညနေပိုင်းကဖမ်းဆီးခံရပါတယ်။အရက်ဝင်တဲ့လူ၅ဦးတနတ်ထောက်ဖမ်းဆီးသွားတာလို့မျက်မြင်တွေ့လိုက်သူတွေကပြောပါတယ်။သူတို့ကိုဘယ်နေရာဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရသေးတဲ့အတွက်မိသားစုဝင်တွေစိုးရိမ်ပူပန်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်။အလွတ်တန်းဓာတ်ပုံသတင်းတော့ကိုဇော်လင်းထွန်းနဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများသက်မကဥက္ကဋ္ဌမတ်စုရီလင်းတို့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ကတင်ကန်းချွတ်မြို့နယ်ကမုံဆန်တခုမှာထိုင်နေစဉ်ဖမ်းဆီးခံခဲ့ရပါတယ်။အရက်ဝင်းနဲ့လူ9ဦးခန့်ကတနတ်ထောက်ပြီးဖမ်းဆီးသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။သူတို့ကိုစစ်ကောင်စီကနေဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားများအင်အားစုကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့တနင်္လာမှာပြုတ်လို့မဲ့ဆန္ဒပြပွဲကိုအသွာလမ်းမှာအခုလိုဖမ်းဆီးခံရတာလို့မတ်စုရီလင်းရဲ့အသည့်မိတ်ဆွေတို့ကပြောပါတယ
်။ခဏီကကျွန်တော်တို့တွေကပြင်းပြင်းမတားပွဲဝင်နေတဲ့ခင်းရဲပေါ်လေပြရခါကြတော့တို့ဒါပြည်ရဲ့ပြဲပေါ်ကြီးပြီးတော့စစ်ပီးဆောင်ပြီးသူတွေနဲ့ပသားရဲရှိရဲဆိုတဲ့ဟာကိုကျွန်တော်ပြသပွေတယ်။နောက်ပြီးအင်းစိန်ထောင်ပွဲမှာအဲကျွန်တော်ထောင်ပွဲတိုက်ပွဲဆင်နွေးနေတဲ့ရဲပေါ်ကြီးတို့သားရဲရှိရဲဆိုတော့ကျွန်တော်တို့ပြသဟိုပြီးသူကိုလှုံ့ဆော်ဖို့ပေါ့နော်။ဒီအတွက်ကျွန်တော်တို့မနေ့ကအမြင်တပိတ်တောက်ကြတပိတ်ရှိစင်ပါတယ်။ဒီနေ့အခါမှာပဲအိတ်ပွဲကိုလိုင်းနေပဲဒီလမ်းမှာပေါ့နော်။အဲဒီလူကန်တပုံးတင်တော့ကိုစော်တန်းထွန်းနေ။အရောင်းရှိပိုင်းတက္ကသိုလ်ကျောင်းမှာတမကောက်ခလာပေါ့နော်။မလင်းလင်းလို့ဟိုဒါရဝတ်တင်နဲ့တနတ်ထောက်ကြီးဖမ်းကြည့်သွားရဲဆိုတဲ့တင်ကျွန်တော်ညနေပိုင်းမှာရပါဘူး။လက်ရှိအချိန်ကြီးကတော့သူတို့ပြမချုပ်ထားတယ်သူတို့ဘယ်လိုအခြေအနေရှိရဆိုတော့ကျွန်တော်တို့အဲမသိရသေးဘူ
းအလွတ်တန်းဓာတ်ပုံသတင်းတောက်ကိုဇော်လင်းထွတ်ဟာအရင်ကတည်းကကျောင်းသားလူငယ်လှုပ်ရှားမှုဓာတ်ပုံတွေကိုဓာတ်ပုံသတင်းရယူနေတဲ့သတင်းတောက်ဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့တုန်းကလည်းအသံတိတ်တပိတ် Silent Strike သတင်းဓာတ်ပုံရိုက်နေစဉ်အလွတ်တန်းသတင်းတောက်ကိုစိုးနိုင်အဖမ်းဆီးခံခဲ့ပြီးစစ်ကြောရေးမှတည်ဆုံသွားခဲ့ပါတယ်စစ်ကြောရေးမှာရှိနေချင်းကိုစိုးနိုင်တေဆုံးသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဗီဝေကမင်းမြန်းခဲ့တယ်မဲ့တစုံစရာဖြေချခြင်းမရှိသေးပါဘူးအလွတ်ဓာတ်ပုံသတင်းတော့ကိုဇော်လင်းထွန်းအဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်လင်းထွန်းကသူမသိသေးဘူးလို့ပြောပါတယ်ရန်ကုန်တိုင်းချစ်မနိုင်မြို့နယ်မှာဒီဇင်ဘာလ9ရက်ကဆန္ဒပြသူတွေကိုစစ်တပ်ကစစ်ကားနဲ့အတင်းဝင်တိုက်ပြီးဖမ်းဆီးစဉ်ကလည်း တရင်တောက်နှစ်ယောက်ထံရရခဲ့ပါတယ်တရင်တောက်တွေတရင်ယူရင်အဖမ်းဆီးခံရတာနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောထားပါတယ
်တရင်တောက်တွေတရင်ရယူမှုနဲ့ပတ်သက်ပြီးတော့ကြတရင်တောက်များလိုက်နာရမယ်အတွက်ကျွန်တော်တို့ဒေမီဒီယာရှင်းဝစ်တွေတရင်တောက်တွေလိုက်နာမယ်ရှင်းဝစ်တွေရှိပြီးဖြစ်တယ်အပြီးရင်ကျွန်တော်တို့ထောက်ပြန်ထားတဲ့ဥပဒေတွေရှိပြီးဖြစ်တယ်ဒါတွေကိုလိုက်နာရမယ်ကာလပတ်လုံးမှာကျွန်တော်တို့အတူပါပါကိုနေတဲ့တရင်တောက်များဟာအနေမဖြစ်တာလဲသူပြီးဖြစ်ရမယ်
စစ်တပ်ကဖမ်းဆီးသူတွေစစ်ကြောရေးမှာအသက်တေဆုံးမှုတွေရှိနေခြင်းအလွတ်တန်းဓာတ်ပုံသတင်းတောင်းနဲ့တက္ကသိုလ်ကျောင်းသားခေါင်းဆောင်မတ်စုရီလင်းတို့အဖမ်းဆီးခံရတာဖြစ်ပြီးအခုချိန်ထိသူတို့နဲ့ပတ်သက်တဲ့သတင်းမသိရသေးတဲ့အတွက်မိသားစုဝင်တွေအသည့်မိတ်ဆွေတွေကစိုးရိမ်ပူပန်နေကြပါတယ်
။ကိုစော်လင်းထော်တီမိဘမှာတက္ကသိုလ်ရင်းယူနေတဲ့လွတ်တန်းဓာတ်ပုံသတင်းတောင်းပေါ်လေးကျော်ကူရီယာပိုင်းမှာတတင်းနောက်တီဒီဖမ်းဆီးခြင်းခံမှုနောက်ဆက်တွဲတွေအနာဆုံးကိုကိုစွန်းနိုင်တို့အဖြစ်မျိုးလေးကျွန်တော်ကြုံရတဲ့အခါကျတော့ဒါတင်းတော့ဒီပရင်းမီဒီယာတွေကိုဒီစကားဆက်ပတ်ကတကယ်ကိုရေချဲရှိရှိနဲ့ဒီနေ့နှိမ့်ဆက်တက်ပြတ်နေတဲ့သဘောမှရှိတယ်ဒီလိုလေကျွန်တော်ဆိုရင်ဖကမန်းစုကြီးကတူတူပေါ်လေဒီနှိမ့်ဆက်တာအဲ့ဒီမိုင်းဆိုင်တာဒီပါဆော့ကအဲ့ဒါအိုင်းနဲ့ပတ်သက်လို့ကျွန်တော်တို့အဆိုးရင်နေတယ်ပေါ့နော်အဆက်တွေ့ရလည်းမရဖြစ်နေရောလေဟုတ်ကဲ့မိသားစုလည်းပဲတော်လေးဆိုရင်နေအနေထားမှရှိပါတယ
်စစ်အာဏာသိမ်းမှုအပေါ်အချိန်ကာလဆဲလာကျော်ကြာလာချိန်အထိအကြမ်းမဖက်ဆန္ဒပြတပိတ်တက်မှုတွေနေရာကွက်ကြားဆက်ပြီးရှိနေတယ်လို့လက်နက်ကင်အပြန်အလှန်တိုက်ခိုက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားတဲ့စာရင်းတွေအရဆိုဆီယနာသိမ်းပြီးချိန်ကစလို့ဖမ်းဆီးချုပ်နှောင်ခံထားရသူပေါင်းက 8,100 အထိရှိထားပါတယ်။ဒီထဲမှာ399ဦးကိုတော့ထောင်ဒဏ်ချမှတ်ထားတာဖြစ်ပြီးဒီထဲမှာအသက်18နှစ်အောက်ကလေးငယ်2ဦးပါဝင်ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေဖမ်းဆီးအရေးယူမှုတွေရှိနေတဲ့ကြားကပဲရတဲ့နည်းနဲ့ဆီယနာရှင်ဆန့်ကျင်ဆက်ပြီးလှုပ်ရှားနေကြတယ်လို့ရန်ကုန်မြို့ကတပိတ်တွေမှာဥဆောင်ပါဝင်သူတဦးကပြောပါတယ
်ဒီကာလဒီစင်နီမာဒီလုပ်တွေလောရင်ဒါတွေဖြစ်မဲ့ကြုံမယ်ဆိုတာကျွန်တော်တို့ကလူငယ်တိုင်းဒီမှာပါဝင်နေတဲ့ရဲဘော်ရဲဘက်တွေအားလုံးတိထားပြီးသားပြင်ဆင်ထားပြီးသားကိစ္စတွေမှာတကယ်လည်းဖြစ်ချင်းပုံမှာကျွန်တော်တို့ဒီလိုဖြစ်သွားတဲ့ပါလာနဲ့ပတ်သက်ပြီးတော့စိတ်မကောင်းဘူးပေါ့တိုးတော့ဒီဒေါ်လာကြီးဒီကျွန်တော်တို့ဟိုတူတူတရားတော်ကိုဖန်ဆီးလိုက်တာနဲ့ပြီးသွားပြတ်သွားမယ်ဟာမျိုးမဟုတ်ဘူးဆက်ပြီးတော့ဟိုအားလုံးကဦးစီးဦးဆောင်ချက်ဆက်လုပ်ကြပြီးတော့တပိုးကြိုင်နှစ်ပူတက်မယ်ဆိုတဲ့အနေထားနဲ့ဆက်သွားပြီးတော့မှဒီလက်ရှိအကြမ်းဖက်အာဏာပိုင်ဆိုင်တဲ့လူလူပေါင်းနဲ့လူချောင်းတို့ဆက်ဖော်ဆောင်သွားကြမှာပဲ
ဒီရင်းမှာအာဏာရှင်ဆက်ရင်လှုပ်ရှားမှုတွေတဲ့အကြမ်းဖက်လမ်းပေါ်ထက်ဆန္ဒပြမှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ခတ်မှုတွေလည်းရှိပါတယ်ဒါအပြင်ပြည်ပနိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာအတော်များများကလည်းဆီယနာရှင်စနစ်အဆုံးတက်ရဲ့အတွက်တက်နိုင်တဲ့နီလန်းတွေနဲ့ပံ့ပိုးကူညီနေကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်နိုင်ငံတွင်းကတိုက်ပွဲတွေနဲ့အိုးအိမ်ဆုံခွာထွက်ပြေးနေရတဲ့အခြေအနေတွေကိုဆက်ပြီးတော့တင်ပြပေးပါမယ်စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ကနှစ်နေရာတိုက်ပွဲဖြစ်ခဲ့တယ်လို့ CDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ပီးရှောင်တိန်ကြရပါတယ်။မင်းတပ်မျိုးနယ်ထဲမှာစစ်ဆေးဓာတ်တွေရိတ်ခါပို့ဆောင်တဲ့လမ်းကြောင်းပိတ်ပင်တာတွေရှိတယ်လို့လည်းစစ်ပီးဒုက္ခသည်တွေကိုအကူအညီပေးသူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညွန့်ဦးတင်ပြထားပါတယ်ရှင်
။ချင်းပြည်နယ်မင်းတပ်မျိုးနယ်မှာတနင်္ဂနွေနေ့ညနေပိုင်းကစစ်တပ်နဲ့ချင်းကာကွယ်ရေး CDF အကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နေရာနှစ်ခုမှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့မင်းတပ် CDF တန်ကြားရေးတောင်ငန်စလိုင်းရောမန်ကအခုလိုပြောပါတယ်။
မင်းကတော့တဲ့ပွဲဖြစ်တယ်ဆင်းရဲမှာပေါ့ဒီချင်းဝဲရွာနဲ့လာပန်းရွာမှာတဲ့ပွဲဖြစ်တယ်ပေါ့နော်ရွာတိုင်းရွာတိုင်းပြောနေတဲ့ကြာလေနေ့လေဆင်းနေတယ်ဒီကေတနလောက်ကစားတယ်ပေါ့နော်ချင်းမီးတဲ့ပွဲနဲ့ဖြစ်တယ်ခင်ဗျအဒီနေ့ကျတော့စကားစားပြီးကြောက်သွားတယ်လာပန်းရွာစကားစားရတော့ရွာတွေကထွက်သွားပြီးမှတော်တော်ပြေးသွားတယ်ဒီဖြစ်တယ်ပေါ့လေဆက်ပြန်လိုက်ရှာနေတော့
စစ်ကောင်စီတပ်ဖွဲ့ဘက်ကနေပြီးတော့စစ်ကြောင်းနှစ်ကြောင်းနဲ့ထူးဆစ်ဆင်လာတဲ့အတွက် CDF မင်းတပ်ဖွဲ့နဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်မနေ့ကဖြစ်ပေါ်တဲ့အတွက်နှစ်ဖက်လုံးထိခိုက်မှုရှိခဲ့တယ်လို့လည်းစိုင်းရောမန်ကပြောပါတယ
်။ရာဇန်းထိခိုက်မှုကစက်ကစားရတော့ပြန်ရရတယ်။အပြေဆုံးတော့ကျွန်တော်အပြေမပြေနိုင်ဘူးပဲနော်။ကျွန်တော်ရဲ့ CDS ကတူတူပြန်ရတယ်။ရှင်လို့ရမှာတော့စက်ကစားတူကြရတယ်။ကျွန်တော်ကတော့ထိခိုက်တယ်ရတယ်ပြောပါမရှိဘူး
။မင်းတပ်မျိုးနဲ့အတွင်းမနေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကတေဆုံးတန်ရသူရှိတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူး။မနေ့ကမင်းတပ်မျိုးနယ်အတွင်းတိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါရယ်
မင်းတပ်ဖက်တော်ကအဝေးရနေပြစ်တာတို့မာတို့ပါဆိုတာလည်းအချိန်ကောင်းတော့ရှိမှန်းမှာပေါ့
Bigger Dizamala Sakonia Nigale, Minda Mune, Piaskan Gi or Begu, Sikonsi Begani, Blue Tuzis and Are Dre, Dizagan CDF Apone, Taipu Pikedlu, Dizagan Yazari, Le Yogani, Tinshon Javari, Sikonsi Tane CDF, Minda Pueja, Taipu Rijon, Yaza Tone Chi, Tinshon Yare, Minda Sishon Comdi went to Gabiore.
ဒီကတော့တောင်းတမ်းရှိမှာပါတော့ကျွန်တော်အကုန်လုံးမတော့ရွာဖက်တွေဒီကအခုလောလောဆယ်ဒီတရင်ထဲရဲ့အဲမှာသူတောင်းထောင်းခူးနေရတဲ့ဒီရွာဟာလည်းအကုန်လုံးဒါဆောင်ရတယ်မိသားမျိုးနယ်ထဲမှာစစ်ကောင်စီတပ်ဖက်ကလုံခြုံရေးအရာစစ်ဆေးမှုများလို့ဒေသခံတွေအခက်တွေ့နေရတယ်လို့အဆိုပါစစ်ပေးဆောင်ကော်မတီဝင်ကပဲပြောပါတယ် ပြီးခဲ့နိုဘာလကုံလောက်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ
ဆော်ရညွနယ်တွေကချင်းကဝေးအဖွဲ့CDF တွေနဲ့စစ်ကောင်စီတပ်တွေကြောင့်တိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာကုသားညုတ်ပြပြပေးခဲ့တာပါရှင်စကိုင်းဘက်ကအခြေအနေကိုလည်းဆက်ပြီးတော့တင်ပြပေးပါမယ်စကိုင်းတိုင်းကဏီမြို့နယ်တဲမှာချင်းရွင့်မြစ်တစ်လျှောက်သွားလာကင်းလှည့်နေတဲ့စစ်ရေရင်တွေပေါ်ကနေကမ်းပေါ်ကရွာတွေရှိရပဲလက်နေချီတွေနဲ့လှမ်းပြနေတာကြောင့်ကြေးရွာခုနှစ်ခုထက်မနည်းကဒေသခ
ကျန်းကုန်ကပေးပို့ထားတဲ့ကဏ္ဍနယ်ပယ်အခြေအနေတွေကိုနန်းလောင်တင်ပြပေးပါမယ်ရှင်။
ကဏီမြို့နယ်ကချင်းရွှေမြစ်အနောက်ဘက်ကမှရှိတဲ့အိုင်တောင်ကျေးရွာဘက်ကိုချင်းရွှေမြစ်ထဲတောလာနေတဲ့စစ်ကောင်စီတပ်ရဲ့စစ်ရဲရင်ဘော်ကနေလက်နက်ကြီးတွေနဲ့တောက်ကြနေကပစ်ခတ်လို့ဒေသခံ၃ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ညလုံးပေါက်လက်နက်တွေနဲ့ပစ်ခတ်လို့နှိမ့်တလုံးမီးလောင်ခဲ့တဲ့အပြင်အိမ်ခုနှလုံးထက်မနည်းလဲထိခိုက်ပျက်စီးခဲ့ပါတယ်။ညလက်နက်ကြီးကြီးကြား ကောင်းတယ်လက်နဲ့ကြီးနှံပြီးတော့မှဒီနွားရဲ့ပဲချာတော်လေးတိုက်ဖို့ပတ်ဖြစ်သွားတယ်ဒါသူ့မနေ့ကိုပြေဆုံးသွားတယ်လို့လည်းကြောင်းချလာတယ်တောက်ချာနေအစောပိုင်းကချင်းရွှေမြစ်ထဲတော်လာနေတဲ့စစ်တပ်ရေရင်ကိုဒေသခံကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တဲ့အတွက်တိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်
ဒီလိုကြောင့်ထူတာလဲဆိုတော့သူတို့ကကျွန်တော်တို့ကဟိုဘက်ကလည်းထူရဲဟိုအဖွဲ့ရှိတဲ့ခါကျတော့ဒီသူကကျွန်တော်တို့ရွာနဲ့တက်တက်မှာအဲ့ဒီညကျတော့သူကထောက်လျှောက်ပြစ်တော့ပါလေကျွန်တော်တို့ဒီကနေ့အထူးပြန်ထူးမဲ့ပုံစံမျိုးဖြစ်ပြီးသူကဟိုမရမနာကိုပြစ်တော့လာညာပိုင်းကိုညနေပိုင်းတော့မှာတိုက်ပွဲအဲ့ညာဖြစ်လိုက်ကြတယ်အင်းအင်းနာပေါ့အင်းနာရဲ့အထက်အင်းနာလေးပဲဖြစ်လာဒီစမှာ
ကိုကကွေရဲ့အဖွဲ့ရှင်နိုင်မဲ့ထင်းတဲ့နေရာတွေကိုပြစ်ခတ်နေရပါအခုလိုချင်းနယ်မြစ်ထဲကနေစစ်တပ်ကပြစ်ခတ်နေတဲ့အတွက်အိုက်တောင်ကျေးရွာအပါဝင်ကျေးရွာခွန်ရွာလောက်ကဒေသခံတွေဘေးကင်းရာဖက်ထွက်ပြေးခဲ့ကြပါတယ်ချင်းနယ်မြစ်ထဲတွာလာနေတဲ့စစ်ကောင်စီရဲရင်တွေအခုလိုကျေးရွာတွေရှိရာဖက်ကိုလည်းနဲ့ကြည့်ရတဲ့ပြစ်ခတ်လို့ဒေသခံတွေထွက်ပြေးနေရတာရှစ်ကျင်းထက်မနည အခုလိုပဲလို့ရထွက်ပြေးခဲ့ရတဲ့ဒေတာခံတွေနဲ့မပြန်ခင်မပေါက်ွယ်သေးတဲ့လက်နက်ကြီးကြီးတွေထိခိုက်ပျက်စီးခဲ့တဲ့နေအိမ်တွေကိုရှင်းလင်းရေးဒေတာခံတွေနဲ့ပြည်သူကာကွယ်ရေးအဖွဲ့တွေလုပ်ပေးကြတာပါ အနည်းငယ်ကင်းမီလို့ယူဆရတဲ့ခြေရွာတချို့ပြန်နိုင်မယ်လဲကနေနဲ့ရင်းမာပင်နဲ့စက်ဖက်မှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းတက်လာတဲ့အတွက်ထိုးစစ်ဆီလာမကိုစိုးရင်ပြီးတော့ဒေသခံတွေတိကနေ့အထိတင်းရှောင်ထွက်ပြေးနေကြပါတယ်။
အနေချင်းနဲ့ကြီးွားမျိုးတော့ကျွန်တော်ပြန်လည်ပြောမှဟောဝင်ခွင့်ပြုထားပါပြီ။ဟုတ်ပြီမဲ့အဲခုလက်ရှိဒီပေါ့နော်တင်ငယ်တက်မှာလည်းဒီစစ်ကြောင်းကဖိုးစစ်ကိုဟိုနေ၃ကြောင်းနေရာ၃နေရာနေပြီးတော့မှဒီဘက်ကိုဟိုထိုးစစ်ဆင်လာတဲ့ခုလက်ရှိနေထားမှာရှိနေတဲ့အတွက်လည်းအဲဒီထိုးစစ်ဆင်တဲ့လမ်းကြောင်းဥကြီးကျဲမှာရှိနေတဲ့ဟိုကြီးွားတွေပေါ့နော်ရင်းမပြင်းတဲ့တင်ငယ်တက်တာကြီးွားတွေကဒီတားကံပြည်သူလူတို့ရတဲ့ဒီဝင်ရောက်လာတဲ့အတွက်ကျွန်တော်တို့ဗန်နီယာစာထားနိုင်တဲ့ကိစ္စတွေဒါတွေတော့ကျွန်တော်တို့ဖြန့်ကျက်ပြောအပ်တယ်ဒီမှာစီစဉ်နေပါတယ
်ဘေးလို့ရတင်းချောင်လာသူတွေကိုကူညီပေးနေသူတွေကပြောပြတာပါအခုလိုထွက်ပြေးနေကြတဲ့ဒုက္ခတွေထောင်ချရှိနေတဲ့အတွက်နေရေးစားရေးအဆင်မပြေမှုတွေလည်းရှိနေတာဖြစ်ပါတယ
်နန်းလောင်ပါရှင်တိုက်ပွဲနဲ့ဆစ်ဆောင်တရင်နေပြီးမှတော့ကချင်းပြည်နယ်ထဲကမတော်တဆမှုတစ်ခုကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကံမြို့နယ်ကကြောက်စိမ့်တူဖော်ရေလုတ်ွက်တစ်ခုရဲ့မြေစာပုံပြိုကျတာကြောင့်အ ਨੇ ဆုံးလူ၅ဦးသေဆုံးနိုင်တယ်လို့ဖားကံချက်ချင်းကြီးအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်သေဆုံးသူတွေရဲ့အလောင်းတွေကိုမြေစာပုံဘေးကနွန်ကန်ထဲမှာတနင်္လာနေ့ညနေပိုင်းအထိကယ်ဆယ်ရေးအဖွဲ့တွေကရှာပွေခဲ့ကြပါတယ်မြန်မာပြည်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင
်ဖားကံမြို့နယ်စိုင်းကြပုံကျွရနာကကြောက်စိမ့်မြေစာပုံဟောင်းတစ်ခုဒီဇင်ဘာလ19ရက်နေ့မှာပြိုကျခဲ့တဲ့အတွက်မြေစာပုံပေါ်မှာကြောက်ရှာနေတဲ့လူတို့ချို့ပျောက်ဆုံးနေပါတယ်။မြေစာပုံဘေးမှာရှိတဲ့နွန်အိုင်တွေကိုပြိုကျခဲ့တာဖြစ်လို့ပျောက်ဆုံးတဲ့သူတွေကိုအဲ့ဒီကန်ထဲမှာကယ်ဆယ်ရေးအဖွဲ့တွေကရှာနေကြတာပါ။ညနေပိုင်းအထိပျောက်ဆုံးတဲ့သူတွေကိုရှာလို့မတွေ့သေးဘူးလို့ကယ်ဆယ်ရေးအဖွဲ့ဝင်တချို့ကပြောပါတယ်။ဒီမြေစာပုံပြိုကျချိန်ကကြောက်ရှာနေသူ၄-၅ရာလောက်ပဲရှိကြောင်းဖားကံမြို့နယ်ကြက်ချိန်ကြီးအဖွဲ့ရဲ့တာဝန်ခံကိုထွန်းထွန်းက VOA ကိုပြောပါတယ
်။ကြာကြည့်တယ်ဟိုဒိတ်တွေနဲ့ဆွဲကြည့်တယ်မတွေ့ဘူးတောင်မှအားလုံးက၅ဦးပါ။ဒီချွိုင်းရည်ကြီးမှအကုန်ပါသွားလို့၅ယောက်လောက်သူတို့မြေစာကျတဲ့ချိန်ရင်ခိုင်းကဟိုးဘက်ကောင်းသွားရိုက်ရိုက်မှဒီဘက်ကောင်းကိုပြန်လာမှမြေတွေအကုန်ပြေကြ။ကျွန်တော်တို့ဒီမော်ဝမ်းကြီးရေကမှအရင်တုန်းက၁၀ရက်ပုံစံလို့တန်းတုံးသားနဲ့ငါးသားချင်းလို့လုံးမှ
ပုံမှန်အတိုင်းဆိုရင်အဲ့ဒီနေရာမှာကြောက်ရှာတဲ့သူအ ਨੇ ဆုံးအယောက်၄50လောက်ရှိတတ်ပေမဲ့မြေသာပုံပြိုတဲ့အချိန်မှာတော့ကြောက်ရှာသူများများဆဆမရှိသေးဘူးလို့ရင်းမဆေးကြောက်ရှာဖွေသူတို့က VOA ကိုပြောပါတယ်။ပျောက်ဆုံးနေသူတွေထဲမှာသူနဲ့တည့်ရဲ့သူတွေလည်းပါတယ်လို့ဆက်ပြီးပြောပါတယ်။
ဒါတော့မကျွန်တော်တို့တွေ့ရခင်ဗျာကျွန်တော်တို့စမ်းကြပေါ်က၄ယောက်မဲလင်ယောက်၁ယောက်ပုံမှန်ရ၂ယောက်အားလည်းကြားရတယ်။ကားစားကြီးဆိုတော့နည်းနည်းတော့နည်းတယ်ခင်ဗျာ။ဒါတော့များများကံကောင်းလာပါဘူးခင်ဗျာ။
ပြီးခဲ့တဲ့နှစ်ကအခုလိုအချိန်မှာလဲဖားကံမြို့နယ်စိတ်မှုကျွရအုပ်စုသဘော့ကျွရနာကမြန်မာသူရကြောင်းမြတ်ကုမ္ပဏီလောက်ွက်ဟောင်းရဲ့မြေစာပုံပြိုကျခဲ့လို့ရေမစေးကြောက်ရှာနေသူ၃ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ဖားကံကကြောက်စိမ့်တူးဖော်ရေးလောက်ွက်တွေမှာအခုလိုမြေစာပုံအဟောင်းတွေမကြာခဏပြိုကျလေးရှိပြီးတော့အသက်ဆုံးရှုံးမှုတွေလည်းအများအပြားရှိနေတာပါ။အဲ့ဒီထဲမှာမှ2020ခုနှစ်ဇူလိုင်လ2ရက်ကဖြစ်ခဲ့တဲ့ဝေခါကျွရကမြေစာပုံပြိုကျမှုကတော့အဆိုးရွားဆုံးဖြစ်ပြီးရင်မစေးကြောက်ရှာသူ150ထက်မနည်းသေဆုံးခဲ့ပါတယ်။ဒေသခံတွေကတော့အဲ့ဒီတုန်းကအယောက်200ဝန်းကျင်သေဆုံးခဲ့တယ်လို့ခန့်မှန်းကြပါရယ်ခင်ဗျာ
။ကိုရဲမုံပြောပြပေးခဲ့တာပါရှင်။မြန်မာပြည်တွင်းကတိုက်ပွဲတွေမတော်တဆမှုတွေအကြောင်းကိုတင်ပြပြီးမကြခင်မှာတော့နိုင်ငံတကာသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
American Dan ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါလိမ့်847-3748.info ဖြစ်ပါလိမ့်ဒါ့ပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါလိမ့်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါလိမ့် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ် အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာ ဒေါ်ရရှင်များရှင်VOA American အသံရဲ့2021ခုနှစ်ဒီဇင်ဘာလ22ရက်အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ COVID ကပ်ဘေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ရဖို့ရှိပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။မြောက်ကိုရီးယားမှာ COVID-19 ထိန်းချုပ်ရေးအတွက်အသွာအလာပိတ်ပင်ကန့်သတ်မှုကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ထားတာဟာ၃နှစ်ထဲကိုရောက်လာပါပြီ။ကပ်ဘေးရောဂါဆန်ရတမြင်ကန့်သတ်မှုတွေကြောင့်နိုင်ငံရဲ့စီးပွားရေးကိုအထိနာစေပြီးရေရှည်ဆက်ပြီးထိမထားနိုင်တော့တဲ့အနေအထားမျိုးလည်းပိုပြီးတော့တွေ့လာရပါတယ်။ဒါပေမဲ့လည်းဘယ်တော့မှအဆုံးသတ်မလဲဆိုတာကိုလည်းမသိရပါဘူး။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကနေ VOA သတင်းတောက်ဘီဂဲလိုပေးပို့ထားတဲ့သတင်းဆောင်မကိုနားဆင်ပါရှင်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအာနာရယူခဲ့တာဟာဆိုရင်ဒီဇင်ဘာလအတွင်းဆင်းနှစ်ပြည့်ခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်အရေးကသူအတွက်အကြီးဆုံးစိန်ခေါ်အကဲဆန့်ချက်တွေတဲ့ကတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုချင်းချနိုင်တဲ့အထင်ကြီးပွဲလက်နက်ရှိပေမဲ့လည်းကိုရိုနာကပ်ဘေးရောဂါကိုတိုက်ဖျက်ရေးအတွက်တော့သူ့မှာလက်နက်သိမ့်မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံနှစ်ခုသာချန်ရှိနေပြီးဒီထဲမှာမြောက်ကိုရီးယားလည်းပါဝင်ပါတယ်။ကိုရိုနာကပ်ဘေးရောဂါကာကွယ်ရေးအတွက်ပြင်ပကဘာနဲ့အဆက်အသွယ်ဖြတ်တောက်မှုတစ်ခုကိုသာလှုပ်ဆောင်နေတာဖြစ်ပါတယ်။ဟာပါစီချောင်းကကီဖတ်ကအခုလိုပြောပါတယ
် And it works you know let's face it you know
ဒါကအလုပ်ဖြစ်ပါတယ်ငင်းလို့မရပါဘူးမြောက်ကိုရီးယားကသူ့ရဲ့နေဆက်တွေကိုပိတ်ထားနိုင်တယ်လို့သွာလာဆုံးရှာမှုကိုလည်းထိန်းချုပ်ထားနိုင်ပါတယ်သူ့ရဲ့အတိုင်းပဲဒီဗိုင်းရပ်စ်ပိုးကလည်းသွာလာမှုမရှိဘူးဆိုရင်တခြားသူတွေကိုမကူးစက်နိုင်ပါဘူ
းနေဆက်ပိတ်ပင်ကန့်သတ်မှုကြောင့်မြို့တော်ပျုံရမ်းမှာနိုင်ငံခြားသားအားလုံးနှိပါပြန်သွားကြပါပြီမြောက်ကိုရီးယားနိုင်ငံတွင်းမှာလည်းခီးသွွားလွာခွင့်ကိုတင်းတင်းကြပ်ကြပ်တားမြစ်ကန့်သတ်ဖို့ရှိနေပါတယ်။တရုတ်နဲ့မြောက်ကိုရီးယားနေဆက်တစ်လျှောက်မှာလည်းကုန်သွယ်ရေးကလုံးဝရပ်တန့်နေပါတယ်။ဒီအချက်ကြောင့်စီးပွားရေးအပေါ်မှာအကြီးအကျယ်ရိုက်ခတ်သက်ရောက်စေပါတယ်။ Daily NK သတင်းစာရဲ့အက်ဒီတာချုပ်လီရှန်ယန်းကအခုလိုပြောပါတယ်
။ဟာရွေဆက်ကြီးလို့ပြောတယ်နော်
တမန်ရတားတွေအနေနဲ့တရက်ကိုထမင်းသုံးနက်စားရမယ်စားအခုဆိုရင်နှစ်နက်ဖဲစားရပါတော့တဲ့ထမင်းနဲ့ပြောင်းရိုးရတဲ့အချိုးအစားကလည်းအရင်က9စ3စကနေအခုဆိုရင်3စ9စဖြစ်သွားပါပြီစီးပွားရေးအခြေအနေကစိုးလာနေတယ်ဆိုတာကတော့ရှင်းပါတယ်လို့ပြောသွားတာဖြစ်ပါတယ်တရုတ်နဲ့နေဆက်တွေအနည်းကပိုးသက်တန့်စင်တဲ့စင်တာတွေကနေမကြခင်မှာအတွင်းကုန်တွေတိုးချက်လာနိုင်ပါတယ်ပါမောက်ခပတ်ဝန်ခွန်ကအခုလိုပြောပါတယ
် We are not sure exactly what
လက်ရှိအချိန်မှာမြောက်ကိုရီးယားအနေနဲ့ဘယ်လိုအခြေအနေတွေရင်ဆိုင်ရတယ်လဲဆိုတာကိုအတိအကျမသိပါဘူးတဲ့ဒါပေမဲ့လည်းမကြတော့တဲ့အနာဂတ်မှာသူတို့အခက်အခဲတွေတွေ့ရတော့မယ်ဆိုတာကတော့အမှန်ဖြစ်ပါတယ်တဲ့အထူးသဖြင့်ပထမနှစ်ဝက်လောက်အတွင်းမှာသူတို့အနေနဲ့နေဆက်တွေကိုဖွင့်မလားဒါမှမဟုတ်လေဒီအခက်အခဲတွေကိုကျော်လွှမ်းနိုင်ရေးတခုခုလုပ်ရမယ်လို့ယူဆတဲ့အကြောင်းပြောသွားတာဖြစ်ပါတယ်ဒီအချိန်နေဟာဆိုရင်နိုင်ငံတကာရဲ့ကာကွယ်ဆေးတွေဒါမှမဟုတ်လေကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးသိပ်ပြီးထိရောက်မှုရှိတယ်လို့ကနဦးစမ်းသပ်မှုမှာတွေ့ရှိထားတဲ့ Pfizer ဆေးတွေကိုနောက်ဆုံးမှလက်ခံရတာမျိုးလည်းဖြစ်လာနိုင်ပါတယ်ဒါပေမဲ့လည်းကပ်ဘေးရောဂါအတွင်းသူ့ရဲ့အုတ်ချုပ်မှုကိုချင်းချောက်မှုတစ်ခုအဖြစ်ရှုမြင်ထားပုံရတဲ့ကင်ဂျွန်ဦးအနေနဲ့တော့ပိုပြီးတင်းကျပ်ထိန်းချုပ်ဖို့လိုအပ်တယ်လို့လည်းယူဆသွားနိုင်ခြင်းရှိနေပါတယ်ရှင် ။မြောက်ကိုရီးယားရဲ့ COVID-19 ကပ်ဘေးရောဂါဆိုင်ရာအခြေအနေတရက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ COVID-19 ကပ်ဘေးရောဂါကာကွယ်ရေးဆောင်ရွက်ရှောင်ရမ်းအများပြည်သူဆိုင်ရာအကြံပြုချက်တစ်ခုကိုနားဆင်ကြပါရှင်။
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ ဒါမဲ့အချိန်လေးအချိန်ခံလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစီးတက်ထားဖို့လူနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကသိချာကြပေးရပါမယ်အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပြီးခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းစီးတက်ရပါမယ် အောင်းနောက်ပြုံးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ ခလေးရာနှာခေါင်းစီးမတက်ခင်လက်ကိုပိုးတက်စေရတဲ့ဆိုရင်စက္ကန့်20ရင်းနဲ့စက်ပြန်နေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစီးတို့ကိုတေချာဖုံးနေအရွယ်အစားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရတစ်စက်နဲ့မကပ်ရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လ ယ်။အန်နီရဲ့ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။မြန်မာပြည်သူပြည်သားအလုံးကိုဗစ်ကပ်ရေးရောဂါကနေကင်းဝေးနိုင်ကြပါစေရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။အာဖဂန်နစ္စတန်ရဲ့လူသားချင်းစာနာမှုအကျက်အတည်းကြီးနဲ့စီးပွားရေးကပ်ဘေးကိုဖြည့်ရှင်းရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရန်ပုံငွေတရက်ထူထောင်ဖို့58နိုင်ငံပါအစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတနင်္ဂနွေနေ့ညလာကံမှာသဘောတူခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်းတန်းနဲ့ချီဆန္ဒရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကလေးငယ်တတန်းလောက်ဟာအဟာရမလုံလောက်မှုကြောင့်အသက်ဆုံးရှုံးမဲ့အရေးနဲ့ရင်ဆိုင်နေကြရတာပါ VOE သတင်းတောက် IS Girl ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်နိုင်ငံတကာမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးအာဖဂန်ထောက်ပံ့ရေးရန်ပုံငွေကိုအစ္စလာမ်ရဲ့ဖွံ့ဖြိုးရေးပန်လက်အောက်မှာတီထောင်သွားမဲ့အကြောင်းပါကစ္စတန်မှာလုပ်တဲ့အစည်းအဝေးပြီးOIC အဖွဲ့ဝင်နိုင်ငံတွေရဲ့ကြီးညာချက်မှာဖော်ပြပါတယ်။ပါကစ္စတန်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ OIC အဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန်၊တရုတ်၊ရုရှား၊ဥရောပသမ္မတနဲ့ကုလသမ္မတတို့လည်းတက်ရောက်ခဲ့ကြတာပါ။အာဖဂန်နိုင်ငံတွင်နှစ်ပေါင်း20ကျော်ကြာစစ်ပွဲကနေအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာတဲ့ဩဂုတ်လအတွင်းအနောက်နိုင်ငံတွေထောက်ခံထားတဲ့အာဖဂန်အစိုးရထံကတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းကျင့်ပါတဲ့အာဖဂန်အရေးအကြီးဆုံးနိုင်ငံတကာညီလာခံကြီးလည်းဖြစ်ပါတယ်။အာဖဂန်ရဲ့ပိုင်ဆိုင်မှုဒေါ်လာ 9.5 ဘီလီယံကိုအမေရိကန်နဲ့အနောက်မဟာမိတ်တွေကထိန်းချုပ်ထားတာဖြစ်ပြီးအများစုကတော့အမေရိကန်ဗဟိုဘဏ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ဒါ့အပြင်ဗန္ဒာရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားသလိုနိုင်ငံတကာအထောက်အပံ့ကိုအများစုမှီခိုနေရတဲ့အာဖဂန်အတွက်လူသားချင်းစာနာမှုမဟုတ်တဲ့ထောက်ပံ့မှုအလုံးကိုလည်းအမေရိကန်ကဆိုင်းငံ့ထားတာပါထိန်းချုပ်ခံထားရတဲ့ပိုင်ဆိုင်မှုတွေကိုဖြေလျှော့ပေးရင်းနဲ့တန်ခတ်ပိတ်ဆို့မှုဖယ်ရှားပေးရင်းလဲတာလီဘန်ယာယီနိုင်ငံခြားရေးဝန်ကြီးကတောင်းဆိုပါတယ်ဒီလိုလှုပ်ထားတာကြောင့်ကျန်းမာရေးပညာရေးနဲ့လူမှုဝန်ဆောင်မှုတွေပြိုလဲလူဖြစ်စေပြီးလူမှုကိုပဲနစ်နာစေတာလို့သူကပြောပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကတော့အကြမ်းဖက်ဝါဒအပေါ်စိုးရိမ်ချက်နောက်အထူးသဖြင့်အမျိုးသမီးတွေတာလီဘန်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုညှင်းပယ်ခံရတာအပါအဝင်လူ့အခွင့်အရေးကိစ္စတွေကိုထောက်ပြကြပါတယ်။ OIC ညီလာခံအတွင်းမှာတော့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကအခုလိုသတိပေးသွားပါတယ
်။The point is that if the world does not act
Afghanistan မှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကိုအရေးတရှိဖြေရှင်းဆောင်ရွက်မှုမရှိဘူးဆိုရင်တော့လူသားတွေဖန်တီးတဲ့အကြီးဆုံးဘေးဒုက္ခကြီးဖြစ်လာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ Afghanistan ပေါ်တန်ခတ်ပိတ်ဆို့မှုတွေကိုချွင်းချက်မရှိအဆုံးသတ်ပြီး Afghan အတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်ထိန်းချုပ်ထားတဲ့ငွေတွေပြန်လည်ခွင့်ပြုဖို့လည်းပါကစ္စတန်ဝန်ကြီးချုပ်ကတောင်းဆိုပါတယ
် And I speak to the United States specifically
အထူးသဖြင့်တော့အမေရိကန်ကိုပြောပါမယ်တဲ့
ตาลีบันเนี่ยเนปาลเนี่ยเป็นปัจจัยที่เกี่ยงต่อมาเป็นอัฟกานิสถานกับสหรัฐอเมริกาลูปากีสถานก็ส่งมาเพื่อสุดตัวละบ้าเช่นยังอยู่สองเยี่ยมมือชีวุส่วนหนึ่งอัฟกานิสถานหาพยูพย์เอเชียในพิจารณาไปดีลูกพี่ตัวนี้ไปดูตัวมาเสียมาพี่วูรู้เลยปากีสถานวุ่นจิ๋วกับเจ้าบ่ายดีลูกเช่นนี้มีหาอิสลามิสุยาไอเอสดีเนี่ยใช้เสด็จจัมพ์วารีด้วยด้วยจู่ๆสิมาพี่ปีปากีสถานบอกกูดูข่าวเดือดปุ่มยาลาจิเมรู้เลยตัวก็เสียบีเจ้าบ่ายปากีสถานมาอัฟกันดูข่าวเดือดตรงนั้นจะเล็กขันทายาบีพี่บ่ายอัฟกานมาเนี่ยชีสปวยรีลูอเมมูกองยีชาตันเนี่ยเสียงเมื่อเดือนมูริจาวลูบังนักแสดงต่างหากงับเป็นเนี่ยจงกรุณยาบีพิเศษลูเล่กุลาตามกากะเปียวบารีดีเช่นเนี่ยมาไปใช้มูเดทิ้งชกขยามูเนี่ยอัฐาอุปนิสัยงานทามูริจาวอัฟกานเยสีบอยมาเปลี่ยนมูกูปอบีสุยาซีดลูลูราจันสานามูสัญญาอากูอินิลูอัมูเลมยาลาสีบารี OIC中央部内都披露的，虽然未必真实，但也不会马罗。巴基斯坦的外交文职沙马木古里西加，昨天到底过阿库鲁表白的。
Collectively feel that we have to unlock.
关大爷呢？巴龙安南昌里边不雅没说过，等你等你车子跑来西加巴的。 本身呢，没事呗，西伯利没来办难的路，路瑞哥来过年白路没养难不路，巴基斯坦南岸才有问题噶，表示给他吧。阿甘也，美国驻国子来，托马斯·沃斯来，尼拉干我都要开吧的。我爱是尼拉干，特别是为转，美国驻国子来也民工行所言来，阿甘对日本开设超办一三亚嘛。
He said that he has a clear mandate.
To go to the West Coast, to get a Nanganjai Wunji Blinken Tanga, Shishililin, New Jersey, Shijau, Taliban, Titu, Sambu, Chijangne, Taliban goes a little pointe, sooner what the Bama, Twisson, Lule, Pakistan, Nanganjai Wunji got pure soup, Babadi. ทางคาเปโซมูเร่นักการบุกการตาลีบันสุยากูตั้งแต่มาเยียร์ที่มันไม่พิวรารีจาวอัฟกานิสถานสนิมมาหน้าอุ่นเสียบเสียบไปยีบอลูอัตุเรชันลูราจินสานามุกูนีจวยยีบอลปูสังชิมฮาเลอฮันดาบเสียบไปเด็กนิ่งนี่กับปากีสถานยีลากันตะเคเดกุลาตามกับลูราจินสานามุสัยยาจีเกมาจินกริฟฟิตกาดีสุยงเจตุกูทัลลังพิวรารี อัฟกานิสถานสิบวัยหาตาสิเมพิวจันนิปีเจ็บเจ็บตาตาเยี่ยยูสามยมุมชีเยนอสิบวัยพิวเลมุเนจูลูรุตเยลงที่ไกตัวจิเมลูเลตุกาตรีเปเกบารีเซียงเซกันนิมาฮาราจันนิเดกลีรุเนปีนิจาวจังเสียคนเสียยากันงลาซามยาเบตันเนชีเดกลีรุจังมัตยาจังเนดีกาจาร์เดกงซีรุฮาเลซีเดกงมิลู
กุลาตามกาลูทาจินสานามุสัญญาจีเกกาเปียวสุเคบาริชคุรอบโลกาเรียบยอดมียาสีเซงโกทอกเลนเปมาพิบาริดิจิเตงวิจิตคุพิเตเบกกวังโกงวิเปเชเรนิอาดรีมาเดียเวนต้องจุนไหนเนลูเอลซาเวโรนังอังกาตัมมาไลบาบี ปีตัวมีอาสุมาโกบายบันเซนมิชิเดนังเงินคู่กับเบกไกงูเดียวเวนต้องใส่กุญแจไปไล่ตาเป็นลูกจ้างมาเลยมาสุ่มยามมองติมพิอาทาวาเรชออนไลน์มาบ้างหุ่ยรวยหุ่ยเชลล์ไงเนี่ยที่จะโดนหุ่ยเชลล์เรียก อธิการวิจัยพิเศษเบ็ดกวางโก้ทางอเมริกาได้เทก้าเอลซาวาโดร์นั่งมาปฐมมาส่งเดียวเวนต้องไหนเลือกขึ้นอยู่หลายบาร์เลยอเมริกันอบาเวนนั่งนักการพูดแผนวิกาเดียวเวนตีมาพิวและขันเจมิชีดีเดที่จะโดนเบ็ดกวางวิจัยก้าออนไลน์มาเราตลอดเลยลูกพิเศษเปียวยาวามีสุยาริกาเดียวเวนตีมาพิวไปเมอเมริกันอบาเวนนั่งนักการรวมยามยากาสีวายลงงานเดชูก้าตัวเยาวินสาวฮูริโกเบ็ดกวางเนี่ยเบ็ดเชโบขึ้นอยู่ท่าจาวาร์เลย ที่เอาเงินเวจีลูเงินกูเลสเซอร์ละกันมาพิจารณาไปเมื่อออนไลน์อ่างดวงงานนี้พิจารณาช่วยเปย์อยู่ลงไหนเนี่ยที่จะเดินเวจีริกาเป็ดกวางเปย์จะใช้อำนาจที่ชีวาร์เลยทำไปเมื่อเป็ดกวางก็รอปัจจุบันส่งออนไลน์มาปล่อยเลยที่จะเดินเวจีพิจารณาอเมริกันดอลลาร์เนี่ยเล่นเล่นน้องมาเลยตามผู้อำนาจส่งพิจารณา American dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ El Salvador နိုင်ငံကနိုင်ငံထဲမှာငွေပေးငွေချေအတွက် Bitcoin ကို2022ခုနှစ်စက်တင်ဘာ9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်။ American dollar ကိုနိုင်ငံသုံးငွေကြေးအဖြစ်သတ်မှတ်သုံးနေတာကတော့အနည်းငယ်လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဗန်နာရေးဆန်ရပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့တမရနာဂျစ်ဘူကယ်လေက Bitcoin အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါ။ဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားယင်းနှိမ့်မြုံတံမှုတွေမျက်စိကျလာနိုင်ပြီးအမေရိကန်မှာအလုပ်လုပ်နေကြတဲ့သူတို့လူမျိုးတွေ El Salvador နိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးတက်တာသွားလိမ့်မယ်လို့သမ္မတကဆိုခဲ့ပါတယ်။ blockchain.com ကသူတည်တည်ချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှာသူတည်တည်လုပ်နေသူလည်းဖြစ်တဲ့ Garrick Hillman က El Salvador နိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေကြေးအဖြစ်သတ်မှတ်တယ်လဲဆိုတာအခုလိုရှင်းပြပါရစ
ေ။ There's very practical aspects to this move. One is there's very high costs with
ဒီလိုလောက်ရတဲ့လက်တွေ့အကြောင်းတွေအများကြီးရှိပါတယ်။နိုင်ငံတကာငွေလွှဲငွေပိုးစည်းရေးတိတ်ကြီးတာကတစ်ချက်ဖြစ်ပါတယ်။ El Salvador စီးပွားရေးအတွက်တတိတာတာထိခိုက်ရလောက်အောင်များတာပါ။နိုင်ငံခြားမှာအလုပ်လုပ်နေကြသူတွေဒီကိုငွေပြန်ပို့ကြတဲ့အခါငွေလွှဲပိုးစည်းရေး20ရာခိုင်နှုန်းနဲ့အထက်ခန့်မှန်းကြီးပေးကြပါတယ်။ဝန်ဆောင်ကားကလည်းပို့တဲ့ပမာဏရဲ့10ရာခိုင်နှုန်းလောက်ထပ်ပေးကြတာပါ။နိုင်ငံခြားကနေမိသားစုတွေစီငွေပြန်ပို့ကြသူတွေရဲ့ပတ်စံဒေါ်လာတန်း400လောက်ကတနည်းတနည်းဘဏ်တွေကစားနေတယ်လို့သမ္မတကခန့်မှန်းပါတယ်။ဒါကြောင့် digital ငွေကြီးဖြစ်တဲ့ Bitcoin လိုငွေကြီးမျိုးကိုသုံးရင်နိုင်ငံခြားကငွေပြန်ပို့သူတွေဈေးနည်းနည်းနဲ့ပြန်ပို့နိုင်ကြမယ်လို့တွက်တာဖြစ်ပါတယ
်။ El Salvador လူဦးရေ90ရာခိုင်နှုန်းလောက်မှာကိုယ်ပိုင်ဘဏ်စင်းမရှိဘူးလို့သူကခန့်မှန်းပါတယ်။အခုလိုမျိုး digital ငွေကြီးကိုပြောင်းသုံးတဲ့အတွက်ငွေကြီးဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ပြည်သူတွေပညာရသွားနိုင်မယ်လို့လည်းသူကမြင်ပါတယ်
။ Getting people more literate on finance is a global challenge, particularly in a country like El Salvador where
ဘဏ်နာရေးနဲ့ပတ်သက်တဲ့ကိစ္စမျိုးလူတွေနားလည်အောင်လုပ်ဖို့ကတော့တစ်ကမ္ဘာလုံးမှာစင်ခေါ်မှုတွေရှိပါတယ်။အထူးသဖြင့်ကိုယ်ပိုင်ဘဏ်အကောင့်မရှိကြသူများလည်း El Salvador မှာပုံတော်စင်ခေါ်မှုတွေရှိပါတယ်။တစ်ဖက်မှာလည်း digital ငွေကြီးပြောင်းလိုက်တဲ့အကြောင်းရှင်းပြတာကနေဘဏ္ဍာရေးနဲ့ပတ်သက်လို့အကျိုးရှိတဲ့အချက်အချို့လူတွေရသွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။အစိုးရက Bitcoin ကိုတရားဝင်ငွေကြေးအဖြစ်လက်ခံသတ်မှတ်တဲ့အပေါ်မှာ El Salvador ပြည်သူတိုင်းကတော့လက်ခံကြတာမဟုတ်ပါဘူး။အများစုကလက်မခံကြဘူးလို့တရားဝင်ခွင့်မပြုခင်လုပ်ခဲ့တဲ့စစ်တမ်းတစ်ခုကပြောပါတယ်။ဒါပေမဲ့လည်းအခုတော့ American Dollar လိုပဲ Bitcoin ငွေကြေးကိုနိုင်ငံထဲမှာတရားဝင်သုံးနေကြပါပြီ။ပင်လယ်ကမ်းခြေမျိုးတစ်ခုဖြစ်တဲ့ El Salvador ဆိုတဲ့မျိုးလေးမှာတော့ဒါကိုကြိုဆိုကြပါတယ်။
Now, El Salvador is the perfect country to start this because they don't have their own currency. They've already given that up to the US.
ကိုယ်ပိုင်ငွေကြေးမရှိတဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်။နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်။တကယ်ခွင့်ပြုလိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ Digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါ။ဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူး။ဒါကြောင့်လေ Bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်။အခုဆိုဘန်ဒါရေးဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်ဒါရေးကဏ္ဍအပိုင်းမှာအလုပ်ကိုင်အခွင့်အလမ်းတွေများကြီးရှိပါတယ်။အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
။ Bitcoin Beach ဆိုတဲ့စမ်းသပ်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေးလွှာရှော့စီးသူတွေကြားရေးပန်းစားတဲ့El Salvador ဆိုတဲ့ကမ်းခြေမျိုးလေးမှာ El Salvador လူငယ်၃ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို2019ခုနှစ်ထဲကစလုပ်နေကြတာပါဒီမျိုးလေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Salvador မျိုးလေးကလူတွေအတွက် online ကနေငွေလွှဲငွေချေနိုင်တဲ့ Bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်နိုင်ငံတကာကရေလွာရှော့စီအပန်းဖြေခီးထွက်ကြသူတွေက Bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ်
။ And I paid almost everything here in Bitcoin. So it's very easy for me. I just
ကျွန်တော်ကတော့ပေးစရာအားလုံးဒီပါကို Bitcoin နဲ့ပဲပေးချင်ပါတယ်။ကျွန်တော်တို့သိတ်လွယ်တယ်လေ။ကျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စင်းတွေကနေဒီမှာသုံးတဲ့ဒေသခံ Bitcoin စင်းတွေလွှဲပေးလိုက်တာပဲ။မိနစ်20လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်။ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကတိတ်ကိုအဆင်ပြေလွဲကူပါတယ်
။ El Salvador ပင်လယ်ကမ်းခြေမျိုးလေးမှာအလုပ်လုပ်နေကြတဲ့သူတွေအနေနဲ့လစာကို Bitcoin နဲ့ရကြသလိုမီတာကိုရေဖို့စတဲ့ဝေဖန်ကားတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ Prahita လုပ်ငန်းတွေကလည်းအလှူငွေကိုတောင်မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲဒီလို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ
်။ Nosotros ocupamos la aplicación de Bitcoin
Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။
Tomorrow at Donida, say Lala Shibari. And Yati to Shibari. Aya Nipo, wing with Yavari. Yaya wing with a gas side to Lurago, Yati when I marry.
Gonzo signed a queer bunch of Jotani Rava. Timuka Salo Yelu Dara Ma, Laza who bid quite a yara, sent Jinibar in it. American ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်စုထားဖြစ်ပါတယ်။အမေရိကန်ပြည်သူ ဒုစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြထားပါတယ်။ဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တန်ဖိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာဖြစ်မြင်ကြပါတယ်။ဘစ်ကွိုင်းဒီဂျစ်တယ်ငွေကြေးကိုအယ်ဆယ်ဗာဒေါနိုင်ငံမှာတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အတွက်ငွေမဲငွေဖြူခွာခြားသူတွေအပါအဝင်ဒုစရိုက်သမားတ
ောသမျှအစီအစဉ်မှာရှင်အခုတော့တက်တန်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ရအောင်ပါ။တောင်ကိုရီးယားမှာကိုဗစ်ကူးစက်မှုတွေပြန်များလာပြီမယ်လို့လဲအာရှဂီတဆုချင်းမြင်ပွဲတစ်ခုကိုတော့လူကိုယ်တိုင်တယောက်တည်းအခမ်းအနားနဲ့ကျင်းပသွားပါတယ်။ဗြိတိန်မှာအိုမီကရွန်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေများနေတာကြောင့်သက်တော်ရှိဗြိတိရှ်ဘီမာကြီးကမိသားစုဝင်တွေယောဂဘေးကင်းအောင်ခရစ်စမတ်ညစာတည်ခင်းဖို့အစီအစဉ်ကိုဖျက်လိုက်ပါတယ်။မအေးတန်နာကျော်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရေးစည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းသွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားမှာကျင်းပတဲ့ Mnet Asian Guitar ဆုချီးမြှင့်ပွဲကို K-pop star တွေစုံစုံလင်လင်လာရောက်ခဲ့ကြတာပါ။အမျိုးသားဂီတအဖွဲ့ NTC ကစလို့အမျိုးသမီးအဖွဲ့ဖြစ်တဲ့ Aspar ရော Ezero အဆုံးမဲ့ဒီ2021မမကော်ဇော်နီခင်အခမ်းအနားကိုရောက်လာခဲ့ကြပြီးတော့ဓာတ်ပုံစရာတွေအတွက်ဓာတ်ပုံတွေရိုက်ခံမီဒီယာတွေနဲ့စကားပြောလုပ်ခဲ့ပါတယ် NTC အဖွဲ့တွေကထူယောင်းကတော့
ဟာနဲ့ Mamuri는 Mama로 해야 되잖아요 그래서 정말
Mama နဲ့ညတဲ့နှစ်ကိုအဆုံးသက်ရတာအရင်ကကောင်းပါလေကျွန်တော်တို့ဒီ Mama အဖွဲ့ကိုစိတ်လက်ပျော်ရွှင်စွာနဲ့လာခဲ့တာပါChristmas Square ကိုဆင်နွှဲသလိုပါပဲလို့ပြောသွားတာပါဒီမှာတက်ဆစ်စနာမည်ရလာတဲ့ SV အဖွဲ့ကကောင်မလေးတွေနဲ့ online မှာအရင်လူကြီးများတဲ့အကပြိုင်ပွဲကအကသမားတွေတချင်းတွေနဲ့ဖြောပြီးခဲ့ကြတာပါ next level ဆိုတဲ့တချင်းနဲ့လူသိများလာတဲ့ SV အဖွဲ့ကကော်ဇွန်နီခင်အခမ်းအနားမှာအထူးအပိတ်ခံတွေ့ရပါတယ
် Be my eye hi we're SV
Be my eye ကျမတို့ရဲ့ပရိသတ်အားလေးတွေဖြစ်ပါကျမတို့ကိုလာပြီးတော့အပိတ်ကြပါအခုကျမတို့ဒီမမဆုပေးပွဲမှာဖြော်ပြပါမယ်။ကျမတို့ရဲ့ဖြော်ပြမှုမှာအရာနည်းပညာကိုလည်းအထူးပြုသုံးထားပါရယ်။ကျမတို့ဖြော်ပြမှုကိုနှိမ့်ချိုက်မယ်လို့ပြောလင့်ပါတယ်။ဆိုတော့အစ်ဖာအဖွဲ့တွေကကရီနာကပွဲမစခင်ပြောသွားပါရယ်။နောက်ထပ် main clip K-pop အဖွဲ့ဖြစ်တဲ့ AG အဖွဲ့တွေက
ဒီကနေတော့အားကြီးချုပ်ကမှာကြည့်ရအောင်လေ။က
ျမစင်မမှာကိုခံပညာအကွက်လေးနည်းနည်းပြမယ်နော်။ကျမကကိုခံပညာအကြောင်းမှာသွားတက်ထားလို့ဒီအကွက်ပြကိုစူးစမ်းကျင့်ထားတာပါလို့ပြောသွားပါရယ်။ကိုရီးယားမှာလူကြိုက်များနေတဲ့ Street Woman Fighters တွေအကပြန်ဝင်တဲ့အကသမားတွေကလည်းဒီပွဲမှာတချို့တပုံနဲ့ဖြောပြခဲ့ပါတယ်
။တင်းစော그리고 Super의 멋진 리더들입니다.
ဒီပွဲမှာဖြောပြဖို့အတွက်အကြာကြီးအချိန်ယူပြီးလေ့ကျင့်ခဲ့တာပါတဲ့။ကျမတို့နဲ့အတူထူးဧည့်တွေလာပြီးတော့ဖြောပြမယ်သူလည်းပါဝင်ပါတယ်။ဒီပွဲမှာဖြောပြခွင့်ရလို့အထူးဝမ်းသာပါတယ်လို့ပြောသွားပါတယ်။ဟုတ်ပါတယ်။သူပြောသလိုပါပဲဒီမာမာစုပေဝေးရဲ့ဒီနေ့ထူးခြားမှုကတော့အထူးနာမည်ကြီး K-pop အစိုးရ EOR က Street Woman Fighter ကအကသမားတွေနဲ့အတူလာရောက်ပြီးဖြော်ပြသွားခဲ့တာဖြစ်ပါတယ်အခုလောလောဆယ်ကမ္ဘာမှာနာမည်အကြီးဆုံးဖြစ်နေတဲ့ K-pop အဖွဲ့က BTS ကတော့တလောကပဲ American ပြည်အောင်စု Los Angeles မှာဂီတဖြော်ပြပွဲကျင်းပခဲ့တာမျိုးအခုကမ္ဘာမှာပြည်နေတဲ့ Omicron Visa ကိုဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ကိုရီးယားအစိုးရထုတ်ပြန်ထားတဲ့စီမံရာစေရတည်တံ့ခွဲနေရလို့ဒီပွဲမတည့်ရောက်နိုင်ပါဘူး BTS ကပြည်သက်တွေတွေဗီဒီယိုသတင်းစကားပါခဲ့တာပါ
အမ်နက်ဂီတာစုပေးပွဲအခမ်းအနားကတောင်ကိုရီးယားမှာ1999ခုနှစ်ကလေးကနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့မနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ကလေးကြောင့်အွန်လိုင်းကပဲကျင်းပခဲ့ရပြီးတော့ဒီနှစ်မှာလူကိုရိုင်းလာလို့ရတဲ့အခမ်းအနားပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပါတယ်ရှင်ကတော့95နှစ်ရှိပြီဖြစ်တဲ့ဗြိတိသျှပြည်မကြီးအလစ်ဇဘက်ဟာဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်ပြောင်းမြင့်တက်လာနေတဲ့အချိန်ကြောင့်နှစ်စဉ်ကျင်းပနေကြခရစ်စမတ်အကျိုးမိသားစုများစွာစားပွဲကိုဖြတ်လိုက်တယ်လို့ဘာကင်ဟမ်နန်တော်တရိယက်ကကပြောပါရင်တကယ်လို့အဲ့ဒီများစွာစားပွဲကိုဒီနှစ်ကျင်းပမယ်ဆိုရင်အဲ့ဒီများစွာစားပွဲတက်ရမယ်သူတွေအကုန်လုံးအတွက်အနေနဲ့မကျင်းနိုင်တာမလို့ကြိုတင်သတိထားကာဝယ်တဲ့အနေနဲ့ဒီများစွာစားပွဲကိုဖြတ်လိုက်ရပါတယ်ဒီလိုဆုံးဖြတ်ရတာကိုစိတ်မကောင်းပေမဲ့လည်းဒါဟာလုံးတဲ့အရာပဲလို့ယူဆဆုံးဖြတ်တာပါလို့အဲ့ကပြောပါတယ်ဒီခရစ်စမတ်အကျိုးကာလမှာအင်္ဂလန်ကကျန်းမာရေးတာဝန်နဲ့အရာရှိချုပ်တတိပေးထားတာကလည်းလူတွေအနေနဲ့မဖြစ်မနေမလို့အဖေနဲ့ရောရောရှက်ရှက်မလို့ကြဖို့ဖြစ်ပါလေ။လောလောဆယ်ချီနေမှာကဗြိတိန်နိုင်ငံမှာအိုမီကရွန်ဗီဇကွဲဗိုင်းရပ်စ်မျိုးတွေဆက်ရောက်ကလေးကဆိုရင်နေ့တိုင်းကိုဗစ်ကူးစက်မှုတွေတိုးလာနေတာဖြစ်ပါလေ။ပြည်မကြီးကတော့ဒီကိုဗစ်ကပ်ဘေးကာလတစ်လျှောက်လုံးမှာလန်ဒန်မြို့တော်အနောက်ဘက်ကဝင်းဆယ်ရဲတိုက်မှာရှိနေကြတာပါ။ကျင်းရတော်မင်းသားကြီးဖိလစ်ကတော့အိမ်အောင်တဲ့80ကြောကြာမိနစ်ကအေဘီလာကပဲကွယ်လွန်သွားခဲ့တာဖြစ်ပါလိမ့်ရှင်ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲ့ဧတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလှော်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။သတင်းပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါမယ်။ရုရှားနဲ့တန်တမန်ရေးပြောဆိုမှုတွေစတင်ဖို့အတွက်အမေရိကန်ဘက်ကအသင့်ဖြစ်နေပြီဖြစ်ပေမဲ့ယူကရိန်းနယ်စပ်တစ်လျှောက်ရုရှားရဲ့စစ်အင်အားဖြင့်တင်းနေတာနဲ့ပတ်သက်ပြီးရုရှားဘက်ကဖြေရှင်းရမယ်လို့သမ္မတအင်ဂျူကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအချမ်းပေးဂျိတ်ဆယ်လီဗန်ဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နိုင်ငံခြားမူဝါဒရေးရအချမ်းပေးယူရီအူရှာကော့ဖ်နဲ့ဆွေးနွေးရမှာအမေရိကန်ဘက်ကရုရှားအစိုးရနဲ့တရက်ဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့နေတိုးရုရှားကောင်စီနဲ့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တွေကလည်းတဆင့်လဲဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းပြောခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီလအစောပိုင်းကနှစ်နိုင်ကြာဗီဒီယိုကတဆင့်ဆွေးနွေးခဲ့ပြီးချိန်ကစလို့ရုရှားဘက်ကလည်းယူကရိန်းနယ်စပ်စီးတိုက်ဆောင်မှုကိုရှော့ချတာမရှိသေးပါဘူး။သမ္မတနှုတ်အစ်ဆောင်ပြီးနှစ်ရက်အကြာမှာပဲရုရှားရဲ့စိန့်ပီတာစဘတ်မြို့ကဆန်ရီယာတွေတဆင့်ထားတဲ့ခြေလျင်တပ်ဖွဲ့တွေဟာယူကရိန်းနယ်စပ်နဲ့မိုင်60กว่าမှာတက်ဆွဲလာခဲ့တာဖြစ်ပါတယ်။အမေရိကန်ချစ်ဆိုင်မော်ဒါနာဆေးကုမ္ပဏီကသူတို့ရဲ့လက်ရှိထုတ်လုပ်ထားတဲ့မော်ဒါနာကိုဗစ် -19 ကာဝယ်ဆေးတက်တဲ့အချိန်ထိုးထားသူဟာကူးစက်မြန်ဗီဇာပြောင်းအိုမီကရွန်ကိုရိုနာဗိုင်းရပ်စ်ပိုးကိုထိထိရောက်ရောက်ကာဝယ်နိုင်တယ်လို့တွေ့ရှိရကြောင်းတင်းနာနေမှာသတင်းထုတ်ပြန်ပါတယ်။ဒီကာဝယ်ဆေးပမာဏထက်ဝက်ကိုတက်တဲ့အချိန်အားဖြင့်ကာဝယ်ဆေးဖြစ်နေထိုးပြရမှာလူရဲ့ကိုယ်ခံအားဟာ38ဆတိုးလာတယ်လို့စစ်ပမာဏအပြည့်ထိုးပြီးကိုခံအားအဆ80တိုးလာတာတွေ့ရတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကျင်းပြည်နယ်တွေကနေထိုင်းဘက်ထွက်ပြေးခိုလုံတဲ့မြန်မာနိုင်ငံသား3000ကျော်အကူအညီပေးရတဲ့အရေးပေါ်တောရောက်ခွင့်ပြုဖို့ကုလသမဂ္ဂကထိုင်းစွာကိုပန်ကြားလိုက်ပါတယ် ။တရင်ချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါလိမ့်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်ပါတယ်။ VOA ကိုအားပေးနိုင်တဲ့အတွက်လဲကျမတို့ဝမ်းတော်သူဝမ်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.